မြန်မာနိုင်ငံမှာအခုလက်လောဖြစ်နေတဲ့နိုင်ငံရေးစီးပွားရေးပြည်ပြန်ပြောင်းလဲမှုတွေနဲ့အတူကမ္ဘာ့ဘဏ်နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အစတာတွေကနေပြီးတော့ဒီဖွံ့ဖြိုးရေးအကူအညီတွေတခြားနိုင်ငံတကာအကူအညီတွေပေးဖို့လှုံ့ဆော်နေပါတယ်။အဲဒီလိုဆောင်ရွက်တဲ့နေရာမှာမြန်မာအစိုးရတွေမကဘဲနဲ့ဒေသဆိုင်ရာတွေတက်ဆိုင်ရာလူလူတွေရဲ့အသံတွေကိုပါကြားနိုင်ဖို့အတွက်ဆိုပြီးတော့သတင်းအချက်လက်တွေကိုပံ့ပိုးပေးဖို့ဆိုပြီးတော့ Washington DC မြို့တော်ကိုမြန်မာနိုင်ငံကနေတဆင့်ရောက်ရှိနေတဲ့အဖွဲ့တွေကတော့ဒီမေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစိုင်းစံခန်ကချင်ငြိမ်းချမ်းရေးကွန်ရက်အဖွဲ့ကဒေါ်ခွန်ကြားပြီးတော့ IFI Watch လို့ခေါ်တဲ့နိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့က List Line လို့ဖြစ်ပါတယ်။လောစဉ်အားဖြင့်တော့ဒီရက်ပိုင်းတွေအတွင်းမှာ Washington DC မှာကမ္ဘာ့ဘဏ်မှာရှိတဲ့သက်ဆိုင်ရာအရာရှိတွေနဲ့တွေ့ဆုံရမှာအဓိကအားဖြင့်ဘလူးအချက်ကလေးတွေကိုတင်ပြခဲ့တယ်လဲဆိုတာကိုမြေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းကစိုင်းစံခံပေါ့နော်အရင်ပြောပြပါလား
ဟုတ်ကျွန်တော်တို့ကတော့ဒီသက်ဆိုင်ရာဒေတာနဲ့နိုင်ငံတွေကိုတာဝန်ယူထားတဲ့အမှုဆောင်ဒါရိုက်တာတွေနဲ့တွေ့ဖြစ်ပါတယ်အဲ့ဒါအပြင်ကိုကျွန်တော်တို့ဒီ panel တည်တံ့လုပ်ပြီးတော့မှအာဆီယံဒေတာအတွင်းစီးပွားရေးဆိုင်ရာပူးပေါင်းဆက်နွယ်မှုနဲ့ဒီစိုက်ပျိုးရေးကဏ္ဍမှာကမ္ဘာ့ဘဏ်နဲ့တခြားငွေကြေးဖွဲ့စည်းတွေပံ့ပိုးကူညီမဲ့ကိစ္စရင်းနဲ့ပတ်သက်ပြီးကျွန်တော်တို့ပြောဖြစ်တာရှိပါတယ်အထူးသဖြင့်တော့ IFI ကမလေးစ်ကတော့ဒီ community driven development project လို့ခေါ်တဲ့ဒီကမ္ဘာ့ဘဏ်ကပံ့ပိုးထားတဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ပတ်သက်ပြီးလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတင်ပြတာရှိပါတယ်ကျွန်တော်နဲ့ဒေါ်ခွန်ကြာကတော့အထူးသဖြင့်တော့ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့မှထည့်သွင်းစဉ်းစားရမယ့်အချက်တွေကိုကျွန်တော်အဓိကပြောဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့။အဲ့တော့ဒီကမ္ဘာ့ဘဏ်ကဖွံ့ဖြိုးရေးတွေအကူအညီလှုပ်ဆောင်ပေးတယ်ဆိုတဲ့နေရာမှာလက်ရှိကဘယ်လောက်အခြေအနေထိလုပ်နေတယ်လဲ။အထူးသဖြင့်စစောကပြောခဲ့တဲ့ community driven ဖွံ့ဖြိုးရေး project ပေါ့နော်။ဟိုဒီလူမှုလူဒန်းစားကိုအခြေခံတဲ့ဖွံ့ဖြိုးရေးလုပ်ငန်းဆိုတဲ့နေရာမှာလောလောဆယ်အားဖြင့်ဘယ်လောက်အတိုင်းအတာဒီဟိုကူညီမှုရှိတယ်နောက်ထပ်ဘာတွေကိုစဉ်းစားနေရလဲဆိုတော့ list line တစ်ချက်တော့ပြောပြပါလား
ဟုတ်ကဲ့အခုကမ္ဘာ့ဘဏ်ကသူ့ရဲ့ဗမာပြည်ထဲကိုပြန်ဝင်ရောက်တဲ့ဒီ25နှစ်ပြီပြန်ရောက်လာတဲ့အချိန်မှာပထမဆုံးရဲ့စီမံကိန်းကလူထုဗဟုပုစီမံကိန်းဖြစ်တယ်အဲ့ဒါလူထုတွေကိုယ်တိုင်လုပ်ရတာပေါ့နော်ဒါပေမဲ့တကယ်တမ်းအောက်ခြေမှာပြန်ကြည့်လိုက်တဲ့အခါမှာဒီကမ္ဘာ့ဘဏ်ကဒီလုပ်ငန်းကြီးဒီစီမံကိန်းကိုစတဲ့နေရာမှာအရန်နောက်ကျသွားတယ်နောက်ကျသွားတော့သူနဲ့အတူတွဲပြီးလုပ်နေတဲ့ဒီrural development လို့ခေါ်တဲ့ဒီ Ministry of Fishery
ရေလုံငန်းနဲ့ခြေလက်ပြုရေးဝန်ကြီးဌာန
သူကနဲ့တွဲပြီးလုပ်နေတာပေါ့နော်အဲ့မှာတကယ်တမ်းပြန်ကြည့်လိုက်ရင် on ground မှာသူတို့ကဒီ April 4ရက်နေ့ဆို update အရာပေါ့လက်ထက်ကိုပတ်စံမရသေးဘူးဒါပေမဲ့မေလကုန်မှာဒီစီမံကိန်းယူပြီးအောင်လုပ်ရမယ်လို့ပြောပါတယ်ကျမတို့ဒီရွာတွေကိုဆင်းတဲ့အခါမှာတွေ့ရတာတော့သူတို့ဒီဆွေးနွေးပွဲလို့ခေါ်တဲ့ consultation တွေကိုသူတို့မလုပ်ခဲ့ဘူးနောက်တော့ဒီ project design ထဲမှာပါတဲ့သူတို့ဒီဟိုစီမံကိန်းဆက်ဝန်ကြီးမှာအချက်၁၀ချက်ရှိရပေါ့အဲ့ဒီဟာကို6ချက်ပေါ့နော်ဒီသူတို့ပြင်ဆင်တဲ့6ချက်ကို3နာရီတည်းနဲ့လုပ်သွားတယ်အမှန်ဆိုရင်အဲ့ဒါ4လလောက်ကြာပါတယ်အဲ့ဒီ4လလောက်ကြာမဲ့ဟာ3နာရီလောက်နဲ့အပြီးလုပ်သွားတယ်သွားတော့ဟိုဒီ community တွေကဒါတွေကိုနားမလဲတော့ဘာသူတို့ရဲ့ပါဝင်မှုကအရင်နေနေတာ
ပြောချင်တဲ့သဘောကဒါဆိုလို့ရှိရင်ဒီလူလူအခြေပြုဆိုပြီးတော့လောလောဆယ်အားဖြင့်တော့မရောက်သေးဘူးနောက်ပြီးတော့လုတ်တဲ့ဆိုတဲ့နေရာမှာလည်းဒီလူလူတွေနဲ့တိုင်တိုင်ပင်ပင်ရှိခဲ့ရသလားဆိုတာကိုမိကွန်းထုတ်ချင်တဲ့သဘောလားအဲငွေကြေးအားဖြင့်ဆိုရင်ဘယ်လောက်ထိကိုပြောနေရလဲ
ငွေကြေးကတို့ဒေါ်လာ 28,000 ကိုကျေးရွာအုပ်စုတစ်ခုကိုပေးမှာပါကျေးရွာအုပ်စုကချင်းမှာ26ခုရှိရယ်ရှမ်းမှာလည်း26ခုနောက်တစ်ခါကျတော့တနင်္သာရီမှာကျတော့ကျွန်းစုသူက20ရှိပါတယ်
အားလုံးစုစုပေါင်းတန်ကြေးဆိုဘယ်လောက်ရှိမလဲကမ္ဘာ့ဘဏ်ရဲ့
ဟုတ်ပါဘို့တန်80
ဒေါ်လာတန်80
ဟုတ်ကဲ့ပါ
အဲ့တော့ဒါကပြည်တွင်းမှာဖြစ်နေတဲ့ပါဝင်မှုနည်းပါတယ်ဆိုတဲ့အပိုင
်း
ဒါပေမဲ့ဒီကမ္ဘာ့ဘဏ်အနေနဲ့ကတော့ဒီလိုမြန်မာပြည်နဲ့ပတ်သက်လို့ဝင်ရောက်ပြီးကူညီမယ်ဆိုရင်ဒီဘက်မှာလည်းစီမံကိန်းတွေ program တွေချရမှာပဲလေအဲ့လို program တွေချတဲ့နေရာမှာဒီလိုသတင်းအချက်လက်တွေမှန်မှန်ကန်ကန်ရဖို့နဲ့လူလူကြားတွေရစကားသံတွေကိုကြားဖို့ဆိုတာဒါအဓိကအခုလာကြတဲ့အကြောင်းရင်းလို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီအကြောင်းနဲ့ပတ်သက်လို့ကခွန်ကြအနေနဲ့ရောဘလိုများထိထိရောက်ဘလိုရွေချက်တွေနဲ့သတင်းချက်လက်တွေပေးခဲ့တာရှိလဲခင်ဗျာ
နံပါတ်1ကတော့ကျမတို့ဒီကမ္ဘာ့ဘဏ်ရဲ့အဓိကဥတီချက်ကစင်ရဲသားပပောင်မှုဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာစင်ရဲသားလို့ပြောလိုက်လို့ရှင်တောင်တူလေသမားထိတ်ဆုံးကပါနေပါတယ်တောင်တူလေသမားလို့ပြောရင်80ရာခိုင်နှုန်းတော့မြန်မာနိုင်ငံရဲ့တိုင်လူဦးရေဟာတောင်တူလေသမားဖြစ်နေတယ်ပြီးရင်တို့တွေဟာအသေးစားတောင်တူလေသမားအငယ်စားတောင်တူလေသမားများပဲဖြစ်ပါတယ်မြေယာပိုင်ဆိုင်မှုနည်းနည်းပဲရှိတယ်တချို့ကမြေယာတော့မပိုင်တဲ့တောင်တူများပဲဖြစ်နေတယ်အဲ့တော့တို့ရဲ့အခန်းကဏ္ဍဟာအင်မတန်ကြီးတယ်စင်ရဲသားပပောင်မှုစီမံကိန်းဟာတို့တွေအတွက် ကိုအာမခံပေးရမှာဖြစ်တယ်ပြီးရင်တို့ရဲ့မြေပိုင်ဆိုင်မှုကိုအာမခံပေးရမှာဖြစ်တယ်အဲ့တော့လောလောဆယ်ဒီတောင်တူလေသမားအရေးလို့ပြောလိုက်လို့ရှင်မြေသိန်းနေတဲ့ကိစ္စတွေအများကြီးရှိပါတယ်မြေသိန်းနေလို့ပြောလို့ရှင်ဒီနိုင်ငံခြားတရရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေရှိပါတယ်အဲ့ဒါတွေအကုန်လုံးဟာမြေသိန်းပါတယ်ပြီးလို့ရှင်ပဋိပက္ခဖြစ်နေတဲ့နေရာတွေအဲ့ဒါဟာလည်းတောင်တူလေသမားများကို ပြီးမှမြေသိန်းနေပါတယ်တတ်ချက်တွင်မို့အတွက်ဒီအရာတွေကိုလည်းကျမတို့တင်ပြခဲ့ပါတယ်နောက်တစ်ခုကတော့နိုင်ငံတော်စီမံကိန်းတွေပေါ့နိုင်ငံတော်ဖွံ့ဖြိုးရေးစီမံကိန်းနာမည်နဲ့ကျမတို့လုပ်ဆောင်တဲ့စီမံကိန်းကြီးတွေအားလည်းတောင်းတလဲသမားများကိုတို့ရဲ့မြေအနေထွက်ခွာစေတာဖြစ်တယ်အဲ့တော့အဲ့ဒီကိစ္စတွေဟာကမ္ဘာပံကတောင်းတလဲသမားများကိုကူညီမယ်အထူးသဖြင့်ဆက်ပြိုးရေးလုပ်ငန်းမှာရည်နှ
ရှေ့ဆက်ပြီးလှုပ်စေချင်တာလေဆိုတော့အချိန်မျိုးရှိတယ်ဆိုင်ကမ်းမှာကျွန်တော်ကတော့ဒီစီမံကိန်းတွေကိုရက်သွားစေချင်တဲ့သဘောမျိုးမဟုတ်ပါဘူးအထူးသဖြင့်တော့အခုကျွန်တော်လာပြီးအကြံပြုတာလေသူတို့လာမဲ့လင်းနဲ့ကနေမှနှစ်ကာလရှိကြအတွင်းမြန်မာနိုင်ငံနဲ့လက်တွဲပူးပေါင်းပြီးလုပ်မယ်ဆိုလို့ရှိရင်ဘယ်လိုကဏ္ဍတွေကိုအဓိကထားပြီးလုပ်မယ်ဆိုတဲ့ဟာကိုအဓိကတိုင်ပင်ခန့်နာဖြစ ဒီစီးပွားရေးစိုက်ပျိုးရေးကုမ္ပဏီကြီးတွေကိုနိုင်ငံတကာအတွေ့အကြုံကြီးလိုက်မယ်ဆိုရင်ဒီလူတွေပံ့ပိုးကူညီတာကိုကျွန်တော်အဓိကတွေ့ရမယ် agribusiness policy ကျွန်တော်အဲ့ဒါကိုဆိုရရင်လည်းအထူးဖြန့်တော့ဒီမြန်မာနိုင်ငံမှာတော့အဓိကရှိနေတာတောင်သူငွေတွေဖြစ်တယ်ခဏလေးကျွန်တော်ဖြတ်မိကြတာက
ကုမ္ပဏီကြီးတွေကိုကုမ္ပဏီလဲဆိုတဲ့ဆရာနေရာမှာကျွန်တော်မရှင်းတာကဒီအခုလိုကမ္ဘာပံတို့ဒီနိုင်ငံတကာငွေကြေးရပုံငွေဖွဲ့လို့နိုင်ငံတကာအဖွဲ့ကြီးရဲ့အနေနဲ့ကအဲ့ဒီကုမ္ပဏီတွေကိုဓာတ်ရိုက်ကူညီတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံတော်အစိုးရကနေတဆင့်သွားနေရည်လားအဲ့ဒါလေးတစ်ချက်လေးအရင်ရှင်းပြပေးပါလား
ဥပမာအတွေ့အကြုံတစ်ခုကြည့်မယ်ဆိုလို့ရှိရင်တော့ဒီကမ
အုံနီတွေကိုကမ္ဘာပံကနေပံ့ပိုးကူညီတဲ့အတွက်ကြောင့်မလို့မြေယာသိန်းတာတွေပို့ပြီးတော့မှဆူဆူဝါဖြစ်နေတယ်ဆိုတော့ကိစ္စရတွေလည်းရှိခဲ့ပါတယ်။ဒီကိစ္စမျိုးတွေကဗမာပြည်မှာရောပေါ်နေပြီလား။ပေါ်နိုင်ဖို့အလားအလာရှိပါတယ်။ဥပမာနောက်တစ်ခုပြောရမယ်ဆိုရင်အခုလက်ရှိပြောနေတဲ့တကောင်စီရင်ပေါ့။တကောင်စီမှာဆိုရင်နိုင်ငံပေါင်း၈နိုင်ငံပေါ့အမေရိကန်နိုင်ငံပါဝင်ကူညီတာဖြစ်ပါတယ ဒီညမှာလည်းပဲဒီပြဿနာကတော့ဒီအဲတွေးတင်တွေးထိုက်တဲ့လူတိုင်းပင်ဆွေးနွေးနှီးနှောအကြံယူတဲ့လူတွေကိုအစကတည်းကပါဝင်မှုမလုပ်ခဲ့ဘူးပြီးရင်တို့ညီတို့ဟာနဲ့ဆုံးဖြတ်သွားတယ်နောက်ပြီးမှဒီ political risk assessment ပေါ့အဲ့ဒါကိုကောင်းကောင်းမွန်မွန်မလုပ်ထားဘူးလုပ်တလို့ရရှိထားတဲ့ဒီအကြံပြုချက်တွေကိုလည်းအကောင်အထည်မဖော်ဘူးပေါ့လိုက်နာမှုမရှိဘူး UN အဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြီးလို့ရှိရင်ဒီ NGO
တွေပဲဖြစ်လို့ခဲ့အန်ဂျီအိုပဲဖြစ်ဖြစ်ကျမတို့လူမှုရေးလုပ်ငန်းလှုပ်ဆောင်တဲ့လူတွေအားလုံးစင့်တုံးရတဲ့ကျင့်ဝတ်တရားဖြစ်တဲ့ဒူနိုဟမ်ဆိုတဲ့ဒီကျင့်ဝတ်ကိုမကျင့်ထားဘူးပေါ့အဲ့ဒီကျင့်ဝတ်ကိုအတူချုံပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကျမတို့ရဲ့လုပ်ငန်းကြောင်းမလို့ကောင်းတာတစ်ခုမှမလုပ်ခင်မှာမကောင်းတဲ့ကိစ္စတစ်ခုမှမပေါ်အောင်ကြိုတင်ပြီးတော့မ ဒီဘက်ကပေးကျင်တဲ့ information တွေလာပြီးတော့တင်းချက်လက်တွေလာပြီးရဲ့လာပြီးရဲ့ဆိုရင်နေရာမှာအခုလောလောဆယ်ကဆိုတော့list line ပြောသွားခဲ့တဲ့ဒီလူလူလူလန်းစာအခြေပြုဖွင့်ပြမှုကိစ္စအပြင်ကိုဟိုလူမှုရေးနောက်ကျမ်းမာရေးတခြားသက်ဆိုင်ရာဖွံ့ဖြိုးတိုးတက်မှုကဏ္ဍပေါင်းစုံရှိနေတယ်ဆိုတော့သူတို့ရဲ့စီမံကိန်းကာလကဘယ်လောက်လောက်ရှိတယ်လဲအခုဘယ်လိုမျိုးပြင်ဆင်နေတယ်လဲဆိုတော့အခု
interim strategy note look horrible. အဲ့ဒီဟာဟုတ်ကဲ့အဲ့ဒီဟာကိုတို့တွေကလုတ်ခဲ့တယ်လုတ်ခဲ့ပြီးတော့အဲ့ဒီတော့ငါတို့ဗမာပြည်အကြောင်းတို့မသိလို့ပေါ့နော်အဲ့တော့ဟိုဇာယီသဘောလေးနဲ့ပေါ့အဲ့ဒီကောင်ကဒီ interim strategy note ကဒီနှစ်ဂျူန်မှာ expire ဖြစ်မယ်ဖြစ်တဲ့ခါကျတော့တို့ကညူဒေါကင်ဒေါကူမန့်ကိုလွန်ချ်လုပ်ရမှာပေါ့အဲ့တော့အဲ့ဒီမှာကျတော့ဟိုတက်တန်းကလေးနှစ် systematic country diagnostic လို့ ခေါ် ပါတယ်
โอเคမြန်မာနိုင်ငံရဲ့အခြေအနေကိုစနစ်တကျတကယ်သုံးသပ်ကြပါဟုတ်ကဲ့အဲ့ဒီဟာလောက်တဲ့နေရာမှာတော့ဒီအာဏာပိုင်အဖွဲ့အစည်းတွေရဲ့နောက်တော့သက်ဆိုင်တဲ့ပါဝင်ပတ်သက်နေတဲ့လူတွေရဲ့နောက်တော့ဒီကျမတို့စစ်ဘဆိုဆိုက်တီခေါ်တဲ့ဒီလူလူအခြေပြုအဖွဲ့အစည်းတွေပါသူတို့တွေကအကြံဉာဏ်တွေတောင်းထားတယ်ပေါ့နော်အဲ့ဒီကျမတို့ပေးတဲ့အကြံဉာဏ်တွေအားလုံးနဲ့ဥမာသူတို့ကထားအို le ku apie khat yase yi ma lou nai na kachin shi me
now
da di apwe ri di data ri le ma shi ni de ma ngain chan ne a chi ni ri ya di kaba ban ye siman jet di ji swae ni de apo blu tet yaw mu shi nai ma
a ti ka a phin ga ro upama so lo shin tru sai pyo yi ko ku ni ban bo me lo byo lo shin lo lo se kachin ma so lo shin di hu kaung chai wan data ko yuzana company ga u thin min tyaw the yu tha da e ga na tain law shi ba de Eddie Luria, a Kong Long, D. Yuapin Trayarabo. Throw ye num Nagumi, Mataru, a look the mad on Lunai Namishu, Papilosa, I'll be out Yuaga, Wuntanu call our pitable. Edo Lolosa, and in a Yuabang Tonga don't go Yuaga, Leve, a Kong Long, Kemma, Yawni, a pit, Didoka des Kanima. Let's she less Hatani, did it to Jamulu. Throwri, Takeare, Yuari, or Palu, Lola, my level. Biloshin, Jamaru, Yamanang, Mamia, Udi, ya, throw ye miri hadi, Jamaru, me, Bobby, me bari, and it doesn't be the same Yulara pit, to Jam, Day Wings, I use. ซาดันเนี่ยป้ายใส่น่ะไม่ใช่หรอกญาติมาနိုင်ငံတော်အစိုးရအနေဖြင့်ဒါမျိုးလူမြိုင်ဖြစ်နေပါတယ်အဲ့ညမမျိုးလူမြိုင်ဥပဒေကလည်းလူတယောက်ထဲကပတ်စံရှင်တနိုင်ငံလုံးတောင်မှာဝယ်လို့ရတဲ့ဥပဒေဖြစ်နေတယ်ပေါ့အဲ့ဒီလိုအခြေအနေမျိုးမှာဒီလူတွေကိုဖော့စ်ရီလိုကေးရှင်းလုပ်ပြောတဲ့တခြားတနေရာကိုရွှေ့လိုက်ပြီးတို့ရဲ့မိဘလက်ငုံယူရီကိုမိတွေကိုတခြားဒီကုမ္ပဏီတစ်ခုခုလက်ထက်ရောက ပြီးတော့ဒီပန်ပိုးမယ်လို့ပြောတဲ့အခါမှာဒီရက်စစ်စွမ်းရင်ဖြစ်တဲ့ energy sector လည်းပါပါတယ်အဲ့တော့ဥပမာဆိုရင်တန်လင်းမြစ်ပေါ်မှာဒံမဆောက်ဖို့အတွက်ပြည်သူလူထုကအင်မတန်ကန့်ကွက်နေတဲ့အချိန်မှာအကယ်၍မြကဘာဘာကအနေဂျီဆိုပြီးမှဒီတန်လင်းမြစ်ကဒီရေကာတာကြီးကိုပန်ပိုးလိုက်မယ်ဆိုရင်ကျမတို့နောက်ထပ်တိုက်ပွဲပြန်ဖြစ်ဖို့ပဲရှိပါတယ်တိုင်းရင်တန်လင်းနဲ့ကိုင်းနဲ့မတို
မရှိဘူးဆိုလို့ရှိရင်ဖွံ့ဖြိုးမှုနှိပ်ကျနေတဲ့ဒေသတွေအတွက်ပိုပြီးနစ်နာစရာဖြစ်မကုန်တာ
ကျမတို့အနေနဲ့တော့ဒီအထူးသဖြင့်ပေါ့လေနံပါတ်1ဦးစားပေးဟာမြန်မာနိုင်ငံအတွက်ကတော့ငင်းချမ်းရေးဖြစ်စဉ်လုပ်ငန်းစဉ်ဖြစ်ပါတယ်အဲ့တော့ဒီစီမံကိန်းအကုန်လုံးဟာငင်းချမ်းရေးလုပ်ငန်းစဉ်ပေါ့ဒီ comprehensive peace process ဆိုတဲ့ဘောင်အတွင်းမှာရှိရပါမယ်နောက်တစ်ခုကတော့ဒီ NDA ရှိတဲ့လုပ်ဒီရင်းနှီးမြှုပ်နှံမှုကိုပြည်သူလူထုကကန့်ကွက်တာဖြစ်ပါတယ်ပြီးရင်သူတို့ကိုညှိနှိုင်းစေတဲ့ရင်းနှီးမြှုပ်နှံမှုကိုကန့်ကွက်စေတာဖြစ်ပါတယ
်ဒီလိုကိစ္စမျိုးတွေမှာအခုမြန်မာနိုင်ငံရဲ့တခြားစီမံကိန်းတွေနဲ့လုပ်နေတဲ့ကိစ္စမျိုးတွေမှာအခုလိုဒီနိုင်ငံတကာကိုထွက်လာပြီးတော့ကမ္ဘာဘဏ်သက်ဆိုင်ရာငွေကြေးအဖွဲ့အစည်းတွေနဲ့သတင်းချက်လက်ပေးပြောကြားမှုတွေလုပ်တာတော့ဟုတ်တယ်အလားတူပဲပြည်တွင်းမှာရောပြည်တွင်းမှာရှိတဲ့ဒီစီမံကိန်းဆိုင်ရာ policy တွေလုပ်နေတဲ့အဖွဲ့အစည်းတွေဘဏ္ဍာရေးအဖွဲ့အစည်းတွေစီမံကိန်းဌာနအစိုးရအဖွဲ့အစည်းတွေနဲ့ရောဒီတော်ခွန်ကြတို့ဆိုင်းခန့်တို့ရှိရနေပြီးတော့ဟိုချိကပ်ပြောဆိုမှုတွေမလုပ်နိုင်ဘူးလားမလုပ်ကြဘူးလား
ဒီဘဏ္ဍာရေးအဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့ဒီကမ္ဘာဘဏ်လုပ်ငန်းနဲ့ဆက်စပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းလို့လည်းပတ်သက်တာတော့ကျွန်တော်ပြောတာမရှိပါဘူး။ဒါပေမဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အပိုင်းတွေတော့ကျွန်တော်တို့ပြောဆိုဆက်သွယ်ဖြစ်တာရှိပါတယ်။အထူးသဖြင့်တော့ဒီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တည်တော်ရေးဝန်ကြီးဌာနနောက်ပြီးတော့မှဒီလူမှုရေးဝန်ကြီးဌာနစတာနဲ့တော့ကျွန်တော်တို့အမြဲတမ်းဆက်သွယ်ပြောဆိုဖြစ်တာရှိပါတယ်အထူးသဖြင့်တော့ဒီတဘာဘေးအန်ရဲ့တာစီကောက်ွယ်ရှော့ချရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်တာနောက်ပြီးတော့မှအများပြည်သူအစုဖွဲ့ပိုင်းတက်တော်ကိစ္စရပ်တွေနဲ့ပတ်သက်တာတွေစားတဲ့မူဝါဒတွေချမှတ်တဲ့နေရာတွေစားတဲ့ကိစ္စတွေကြတော့ကျွန်တော်တို့အမြဲတမ်းပြင်ဆင်နေဖြစ်တာရှိပါတယ်ခင်ဗျာ
ကျမအနေနဲ့တော့အဲ့ဒီကိစ္စမှာဆိုလို့ရှင်နံပါတ်1ပြည်သူလူထုပါဝင်နိုင်မှုအတွက်ဆိုရင်ပြည်သူလူထုဟာမန်ကန်တဲ့တရင်ချက်လက်ကိုရရှိဖို့လိုပါတယ်။အဲ့လိုရရှိဖို့အတွက်ဆိုရင်ဒီ contract တွေရဲ့အတံဖိုးတွေဒီ contract တွေဘယ်လိုရှိနေလဲဆိုတာကိုပြည်သူလူထုသိရှိဖို့လိုပါတယ်။အဲ့ဒါကြောင့်ပွင့်လင်းမြင်သာမှုကိုရရှိဖို့အတွက်လိုအပ်ပါတယ်။လောလောဆယ်မြန်မာနိုင်ငံရဲ့ပွင့်လင်းမြင်သာမှုလို့ပြောလို့ရှင် Transparency International ကနေနှစ်တိုင်းလုပ်တဲ့ assessment အရဆိုရင်မြန်မာနိုင်ငံကအမှတ်က3ရမှာပဲဖြစ်နေသေးတယ်။ပြီးလို့ရှင်တော့192နိုင်ငံကိုသုံးသပ်တယ်ဆိုရင်နံပါတ်192ရ ဖေဖော်ဝါရီလနဲ့2020ခုနှစ်မှာအဲကျမတို့ဒီနေပြည်တော်မှာ3ရက်ကြာတဲ့ဒီအဲဘတ်ဂျက်ထရန်စဖာရန်စီဝါ့ခ်ရှော့ပ်ဆိုတာလုပ်ခဲ့ပါတယ်အမှန်ကတော့အဲ့ဒါတာဝန်ခံပြီးပူးပေါင်းပါဝင်ပြီးလုပ်ဆောင်ရမယ်ဝန်ကြီးဌာနကတော့ဒီဘန်ဒါယီဝန်ကြီးဌာနဖြစ်ပါတယ်တိုးတော်လဲပါဝင်မှုမရှိဘူးပေါ့အဲ့တော့လောလောဆယ်အနေနဲ့ဒီလိုပါဝင်မှုမရှိတဲ့အခါမှာပြည်သူလူထုတင်တာမ transparency initiative ဆိုတာကိုလည်းစပြီးလှုပ်ဆောင်နေပြီဖြစ်ပါတယ်။လှုပ်ဆောင်လာတဲ့အချိန်မှာလည်းပဲလောလောဆယ် coordination body ဆိုပြီးမှဒီညှိနှိုင်းဆောင်ရွက်ဖို့အတွက်တာဝန်ယူထားတဲ့ MDRI ကကြားမှာခံနေပါတယ်။တည်င်းချက်လက်တွေကို MDRI ကရရှိတာမှန်ပေမဲ့ကျမတို့ပြည်သူလူထုအဖွဲ့အစည်းဖြစ်တဲ့ civil society အဖွဲ့တွေကိုကျမတို့ချပေးတာမျိုးမရှိတဲ့အခါကျတော့ဆက်ပြီးပါဝင်ဖို့အတွက်အင်မတန်အခက်အခဲရှိနေပါတယ်။
အဲ့ဒါတွေကတဖြည်းဖြည်းတိုးတက်လာလိမ့်မယ်။အော်နောက်ပိုင်းမှာအသားကျလာလိမ့်မယ်လို့ရောမမျှော်လင့်ဘူးလားခင်ဗျာ။ဒါကြောင့်လဲဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်ဥမာအစိုးရအဖွဲ့မှာဆိုလို့ရှိရင်လည်းသက်ဆိုင်ရာအကြံပေးတွေအဖွဲ့တွေဖွဲ့စည်းပြီးတော့လှုပ်ဆောင်လာကြတယ်တွေ့ရတယ်လေ။ဥပမာဖြစ်ရင်နိုင်ငံရဲ့အခြားအတွေ့အကြုံရှိခဲ့တဲ့လူတွေနောက်ပြီးတော့တစ်ဖက်ကနေပြီးတော့ဟိုပြည်တွင်းကိုပြန်ဝင်သွားကြတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေလည်းကျွန်တော်တို့ကြားနေရတယ်။အဲ့တော့ဒါတွေဟာဟိုဒေသခံအဖွဲ့အစည်းတွေအတိုင်းဝိုင်းနေနဲ့ပူးပေါင်းလှုပ်ဆောင်တဲ့နေရာမှာပို့ပြီးတော့ဟိုအားပြည်လာမယ်နောက်ပိုင်းမှာအလားလာကောင်းလာလိမ့်မယ်လို့မယူဆဘူးလားခင်ဗျာ
ကျမအနေနဲ့တော့အဲ့ဒါပိုအန်ဒီရရှိလာတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုရင်နိုင်ငံတော်အစိုးရစီမှာဒီ swine in ရှိတဲ့လူအားလုံးကရောက်ရှိသွားပါတယ်။ပြည်သူလူထုဘက်ကနေပြီးတော့မှပြည်သူအရေးကိုကိုစားပြုမဲ့လူကမကြံတော့ပါဘူး။အဲ့တော့ဒီသမရရဲ့အကြံပေးအဖွဲ့ဖြစ်သွားပြီဆိုတာနဲ့သူတို့ဟာအစိုးရလိုစကားပြောပြီးမှအစိုးရရဲ့ကိုစားပြုဖြစ်သွားပါတယ်။အဲ့ဒီအခါမှာပြည်သူလူထုရဲ့အတန်တွေကိုကျမတို့ပို့ရင်တောင်မှနားထောင်ပေးတာအင်မတန်မှရှားပါပါတယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်တော့ဒီပြည်သူလူထုထဲမှာကျမတို့စီမှာပညာတတ်တဲ့လူတွေကလည်းသမရအကြံပေးအဖွဲ့ဆိုပြီးမှကောက်ယူသွားတာမျိုးပေါ့။မှာဒေါက်တာအောင်ထွန်းသက်ဆိုရင်ဒါကျမတို့ NGO တွေအတွက်ဒီဆွမ်းအင်မြင့်တင်ရေးမှာအင်မတာမဒီအားကိုရတဲ့ဆရာကြီးကျမတို့လေးစားရတဲ့ဆရာကြီးဖြစ်ပါတယ်အခုချိန်မှာသူကသမရအကြံပေးဖြစ်ဖွဲ့ထဲကိုရောက်သွားတဲ့အခါမှာကျမတို့ NGO တွေအတွက်တခြားနောက်ထပ်ဘသူကိုမှအားကိုစရာကမရှိဘူးလို့ဖြစ်သွားပါတယ်ထုံကြီးသူစွာပဲအခြားသောဒီပညာတတ်များဟာလည်းပဲပြည်သူလူထုထဲကနေကောက်ယူပြီးတော့မှသမရဘက်ကိုအကြံပေးဘက်ကိုအစိုးရဘက်ကိုပို့ဆောင်လိုက်ခြင်းဟာပြည်သူလူထုအစုအဖွဲ့အထူးထင် Civil Society ဆိုတဲ့အစုအဖွဲ့တွေကိုအားနည်းသွားစေပါတယ်ထုံကြီးသူစွာအတိုက်အခံဖြစ်တဲ့ဒီ NLD လိုဟာမျိုးပြီးလို့ရှင်88လိုဟာမျိုးကိုလည်းအားနည်းသွားစေပါဖြစ်ပါတယ်အဲ့တော့လောလောဆယ်အနေနဲ့ကျမအနေနဲ့ပြောမယ်ဆိုလို့ရှင်တော့ဒီပြည်တွင်းမှာကျမတို့ဒီအုံနောက်ယူစီမှုဟာပြည်ပကိုမထွက်တော့ဘဲနဲ့အပြင်ကဘောအထဲကဘောအကုန်လုံးအစိုးရဘက်ကိုပဲစီးဝင်သွားပြီးတော့မှပြည်သူလူထုကိုစားပြုပြောဆိုမဲ့လူဟာမကြံတော့ဘူးဖြစ်ပါတယ်ရှင
်ဒါမဲ့တခုကြတော့ဒီကျွန်တော်ဒီနိုင်ငံခြားပြန်ဘွေရပညာတတ်တွေကိုပဲလဲအားကိုးတာမျိုးတော့လည်းမဖြစ်စေချင်ပါ2008နာဂက်စ်ပြီးသွားတဲ့အခါမှာကျွန်တော်နိုင်ငံရဲ့အကျိုးအတွက်ဟိုကိုရောစိတ်ပါနှိမ့်မြုပ်ပြီးတော့စူးစမ်းတဲ့ခေါင်းဆောင်တွေလည်းအများကြီးပေါ်ထွက်လာတာတွေ့ရပါတယ်အထူးဖြင့်ဒီအရက်ဖက်ဆိုင်ရာလူအဖွဲ့အစည်းတွေဦးဆောင်နေတဲ့သူတွေကိုကျွန်တော်ကြည့်လိုက်မယ်ဆိုရင်ဒါကတော့ကျွန်တော်အတွက်အားရစရာတစ်ခုဖြစ်နိုင်မယ်လို့မြင်မိပါတယ်
ဟုတ်ကဲ့ခင်ဗျအဲ့တော့ကျေးဇူးပါပဲကျွန်တော်လည်းအချိန်တစ်လောက်ပဲရပါတယ်ဒီမြေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကဆိုင်းဆမ်ခန်ကချင်ငင်းငယ်ကွန်ရက်ကတော့ခွန်ကြာနောက်ပြီးနိုင်ငံတကာငွေကြေးများဆိုင်ရာစောင့်ကြည့်အဖွဲ့ IFI Watch ကလစ်လိုက်ကျေးဇူးပါပဲခင်ဗျ